ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်မှာပြီးခဲ့တဲ့သတင်းတစ်ပတ်လုံးကဖမ်းဆီးထားတဲ့မွတ်စလင်86ဦးတည်းက33ဦးကိုလာဝကဥပဒေနဲ့တောင်ကုန်းမြို့နယ်တရားရုံးကထောင်ဒဏ်တစ်နှစ်စီချမှတ်လိုက်ပါတယ်။ကြံတဲ့သူတွေကတော့အသက်မပြည့်သေးတဲ့ကလေးငယ်တွေဖြစ်တာကြောင့်လောလောဆယ်မှာလာဝကမှာပဲထိန်းသိမ်းထားတယ်လို့တောင်ကုန်းမြို့မှရဲစခန်းကရဲရရှိတဦးကပြောပါတယ်။အကြောင်းဆုံးကိုတော့ကိုအောင်မြတ်သူပြောပြပေးပါရှင်။
ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်မှာပြီးခဲ့တဲ့ဒီဇင်ဘာလ22ရက်ကအထောက်ထားမဲ့နေကျော်ခီးသွားလာတဲ့မွတ်စလင်89ယောက်ကိုတောင်ကုန်းမြို့မှရဲစခန်းကဖမ်းဆီးခဲ့ပြီးတော့အဲ့ဒီကတူကတော့ကားပေါ်မှာအသက်ရှူကျတာကြောင့်တေဆုံးနေတာတွေ့ရတယ်လို့ကိုယ်တိုင်ဖမ်းဆီးရမှာပါဝင်ခဲ့တဲ့ရဲရဲရှိတူကပြောပါတယ်။ဖမ်းဆီးထားတဲ့မွတ်စလင်33ဦးတွေက9ဦးကိုတော့လာဝကဥပဒေပုံမှန်62မြင်းဆောင်63နဲ့တောင်ကုန်းမြို့နယ်တရားရုံးကမနေ့ကထောင်တနစ်စီချမှတ်လိုက်တယ်လို့တောင်ကုန်းမြို့မှရဲစခန်းကရဲရဲရှိတူကပြောပါတယ်။
အမင်းကြာကြတာ33ယောက်ပြတနည်းအဲ့ဒီဟိုကထောက်ခံချက်မပါပြတဲ့ညီကိုတွဲလို့ပေါ့တနည်းနဲ့တနည်
းမိမိစားပဲကြံတဲ့43ယောက်ကတော့အသက်မပြည့်သေးတဲ့ကလေးငယ်တွေဖြစ်ပြီးတော့လက်ရှိမှာလာဝကထိန်းသိမ်းထားပြီးဘယ်လိုဆောင်ရွက်မလဲဆိုတာကိုမသိသေးဘူးလို့လည်းတောင်ကုန်းမြို့မှာရဲစခန်းကရဲရဲစီကဆက်ပြောပါတယ
်အမင်းမချိုက်တဲ့လူတွေကတော့ကလေးငယ်တွေကအခုလာဝကကတော့ထိန်းသိမ်းထားရပြအဲ့ဒါဘယ်လိုအမင်းချနေလို့ဒီလိုလေးလက်ကလေးတို့မပြောတတ်ဘူး
ထောက်ထားမဲ့မွတ်စလင်တွေကိုကြောက်ပင်းရင်နဲ့တဲဆောင်လာတဲ့ရင်မောင်းနဲ့ရင်နောက်လိုက်ကိုတော့လူမောင်ကိုကူးမှုနဲ့တရားစွဲဆိုထားပါတယ်ရခိုင်ပြည်နယ်အတွင်းမှာအသွာလာကန့်သက်ခံရတဲ့ရိုဟင်ဂျာတွေဟာသူတို့ရဲ့စောင်းနေရေးအတွက်ပြည်ပနိုင်ငံတွေစီကိုမကြာခဏဆိုလိုထွက်သွားဖို့ကြိုးစားလေးရှိပါတယ်။အခုလိုလူကုန်ကူးတွေရဲ့အကူအညီနဲ့တရားမဝင်ထွက်သွားသူတွေကတချို့မြန်မာပိုင်းနဲ့ထက်မှာဖမ်းခံရတာရှိသလိုအိန္ဒိယချိုင်းမလေးရှားစတဲ့နိုင်ငံတွေရဲ့ပိုင်းနယ်တွေထဲမှာလည်းဖမ်းဆီးခံရတာမျိုးတွေရှိခဲ့ပါတယ်။2021ခုနှစ်အောက်တိုဘာလတုန်းကလည်းရခိုင်ပြည်နယ်ကနေဆက်လီနဲ့မလေးရှားဘက်ကိုတရားမဝင်သွားဖို့ကြိုးစားတဲ့ရိုဟင်ဂျာတွေကိုနှစ်ကြိမ်ဖမ်းမိရမှာစုစုပေါင်း100နီးပါးရှိခဲ့ပါတယ်။ဒါအပြင်နိုဝင်ဘာလ29ရက်နေ့ကလည်းလီစီပြည်သူ228ယောက်ပါဝင်တဲ့စစ်လေတစ်စီးကိုစစ်တွေမျိုးအနောက်မြောက်ဘက်ပင်လယ်ထဲမှာရေတပ်ကဖမ်းဆီးခဲ့ပါတယ်။အဲဒီဖမ်းဆီးထားသူတွေကမွတ်စလင်109ဦးကိုလာကွာဥပဒေပုံမှန်73တင်းနဲ့မောင်တော်မျိုးနဲ့တရားရုံးကဒီဇင်ဘာလ14ရက်နေ့ကပဲထောင်ဒဏ်9နှစ်စီချမှတ်လိုက်ပြီးတော့ကျန်တဲ့အသက်70နှစ်အရွယ်ကလေးအယောက်80နဲ့အသက်70နှစ်အောက်ကလေး35ဦးကိုတော့မောင်တော်မျိုးနဲ့တရားရုံးကသတိပေးပြီးတော့ပြန်လွှတ်ပေးတယ်လို့သိရပါတယ်ခင်ဗျာ။